ရခိုင်ပြည်နယ်မောင်တော်မြို့နယ်မှာဒီသတင်းပတ်အတွင်းကင်းလှည့်ရဲတပ်ဖွဲ့တွေနဲ့ရိုဟင်ဂျာအတိုင်းဝိုင်းကြားထိတ်တန့်ရင်ဆိုင်မှုတွေဖြစ်ခဲ့ပြီးရိုဟင်ဂျာတွေအသေးပြောက်ရှိတယ်။တချို့ထွက်ပြေးတင်းရှောင်ခဲ့ရတယ်ဆိုတဲ့သတင်းနဲ့ပတ်သက်လို့မြန်မာအာဏာပိုင်တွေကမြန်မာအာဏာပိုင်တွေတက်ဆိုင်ရာတာဝန်ရှိသူတွေနယ်ခံတွေနဲ့မေးမြန်းပြီးတော့မဟုတ်မှန်တဲ့အကြောင်းတောက်ကြနေကတုံ့ပြန်ခဲ့ပါတယ်။ဒါပေမဲ့လည်းလုံခြုံရေးတပ်ဖွဲ့တွေကအင်အားသုံးခဲ့တာဖြစ်ကောင်းဖြစ်နိုင်တဲ့အတွက်အမေရိကန်ပြည်ထောင်စုကစိုးရိမ်မကင်းဖြစ်ရတယ်လို့ဆိုပါတယ်။အပြည့်စုံကိုတော့ဒေါက်ခင်စိုးဝင်းကပြောပြပါမယ်ရှင
်။ရခိုင်ပြည်နယ်မောင်းတော်မြို့နယ်မှာဒီသတင်းပတ်တည်းလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့တိုက်ခိုက်မှုကြောင့်ရိုဟင်ဂျာမွတ်စလင်တွေထွက်ပြေးတိမ်းရှောင်ကြရတဲ့ဆိုတဲ့သတင်းကြားသိရတဲ့အတွက်အမေရိကန်ပြည်ထောင်စုကစိုးရိမ်မကင်းဖြစ်ရတဲ့အကြောင်းမနေ့ကကျင်းပတဲ့နိုင်ငံရေးဝန်ကြီးဌာနနေ့စဉ်ပုံမှန်သတင်းစာရှင်းလင်းပွဲမှာပြောခွင့်ရသူဂျင်ဆာဂီကအခုလိုပြောဆိုသွားပါတယ
် Our particularly disturbed by reports that security forces may have used excessive force
ဒီသတင်းနဲ့ပတ်သက်ပြီးအထူးသဖြင့်စိတ်အနှောက်အယှက်ဖြစ်ရတာကတော့လူညုံရေးတပ်ဖွဲ့တွေကအင်အားအလွန်အကျွံအသုံးပြုတာဖြစ်ကောင်းဖြစ်နိုင်ပါတယ်တဲ့ဘာပဲဖြစ်ဖြစ်အကြမ်းဖက်ခဲ့တယ်ဆိုရင်တော့အမေရိကန်ပြည်ထောင်စုကပြင်းပြင်းထန်ထန်ရှုတ်ချလိုပါတယ်တဲ့ဒီလိုအကြမ်းဖက်ခဲ့ရင်အဲ့ဒီမှာနေထိုင်တဲ့ဘသူကိုမဆိုစိုးကျိုးတက်ရောက်မှာဖြစ်တယ်လို့ဆိုပါတယ
် And note that security forces have a particular responsibility to exercise restraint and minimize
လူငယ်ရေးတာဝန်ယူထားသူတွေအနေနဲ့အထူးထိန်းသိမ်းလုပ်စီလိုတယ်လို့ဆိုပါတယ်ဒီလိုမျိုးတွေမဖြစ်ရအောင်အစိုးရအနေနဲ့လည်းရေရှည်ခံမဲ့အဖြေရှာစီလိုတယ်လို့ပြောဆိုသွားတာပါကျန်းဖက်ခဲ့တာကြောင့်အခြေအနေမဲ့ဖြစ်ရသူတွေလည်းသူတို့ရဲ့နေအိမ်တွေကိုအေးအေးဆေးဆေးပြန်ပြီးနေစေလိုတယ်လို့လည်းပြောဆိုသွားပါတယ်။ချိန်ထဲမှာပဲမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်ထောမတ်စ်အိုဟေကင်ဒါနာကလည်းဒီမောင်းနှွမ်းမြို့နယ်မှာတကယ်လို့သာသတင်းတွေမှာဖော်ပြထားတဲ့အတိုင်းအခင်းဖြစ်ပွားပြီးတေဆုံးဒဏ်ရာရတာတွေရှိခဲ့မယ်ဆိုရင်မြန်မာအစိုးရအနေနဲ့နိုင်ငံတကာဥပဒေတွေနဲ့အညီလူ့အခွင့်အရေးချိုးဖောက်မှုတွေရှိမရှိထိထိရောက်ရောက်စုံစမ်းစစ်ဆေးအရေးယူပေးပါရန်January 18ရက်နေ့ကကြေညာချက်ထုတ်ပြန်ထားပါတယ်။ဒီလိုအခင်းဖြစ်ပွားခဲ့ရင်အဖမ်းအစည်းတွေရှိတတ်တာကြောင့်မြန်မာအနာပိုင်တွေအနေနဲ့အဖမ်းခံရသူတွေရဲ့အခွင့်အရေးကိုလေးစားဖို့နဲ့ဥပဒေကြိုးဆောင်တွေနဲ့ဆက်သွယ်ခွင့်ပြုဖို့ကိုလည်း Mr. Kindana ကအလေးအနက်တိုက်တွန်းထားပါတယ်။သူအရင်တုန်းကကြုံခဲ့ဘူးတဲ့စိုးရိမ်မကင်းဖြစ်ရတာတွေကြောင့်မောင်းတော်မြို့နယ်မှာအဖမ်းခံရသူတွေရှိခဲ့ပါကတီးစားလွတ်လပ်တဲ့စောင့်ကြည့်တဲ့အဖွဲ့တွေကိုအဲ့ဒီအထိန်းသိမ်းခံနေစီတွားရောက်ခွင့်ပြုပါရန်လည်းအာဏာပိုင်တွေကိုတိုက်တွန်းထားပါတယ်။တစ်ဆက်တည်းမှာပဲရန်ကုန်မြို့ရှိအမေရိကန်တန်ယုံနဲ့ဗြိတိန်တန်ယုံတို့ကလည်းမောင်းနှွမ်းမြို့နယ်ကအကြမ်းဖက်မှုဖြစ်တဲ့ဆိုတဲ့သတင်းနဲ့ပတ်သက်ပြီးအထူးစိုးရိမ်မကင်းဖြစ်ရပါကြောင်းပြည်ထောင်စုအစိုးရအနေနဲ့ရောပြည်내ဒေသခံအာဏာပိုင်တွေအနေနဲ့ပါရခိုင်ပြည်နယ်ရဲ့ငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးရေးရေရှည်တည်ထောင်ဖို့အတွက်အခြေအနေဖန်တီးပေးပါရန်တိုက်တွန်းလိုက်ပါတယ်။ဒီလိုအခြေအနေမျိုးဖန်တီးပေးနိုင်ဖို့အတွက်ပြည်내အတွင်းတင်းမာမှုတွေလျော့ပါပြီးပြန်လည်တည်မြဲရေးအတွက်လုံခြုံရေးတရားဥပဒေစိုးမိုးရေးတရားမျှတရေးလူမှုရေးအကူအညီတွေလက်လန်းမီအောင်ပေးပို့နိုင်ခွင့်စတာတွေကိုချက်ချင်းအရေးတူဆောင်ရွက်ပေးဖို့လိုအပ်တဲ့အကြောင်းရန်ကုန်ရှိဗြိတိန်နဲ့အမေရိကန်တန်ယုံတို့က January 18ရက်နေ့ကပူးတွဲကြေညာချက်ထုတ်ပြန်ထားပါတယ်။နိုင်ငံတစ်ဖွဲ့လုံးရှိဘာသာရေးခေါင်းဆောင်တွေလူမှုခြေပြုအဖွဲ့အစည်းခေါင်းဆောင်တွေနဲ့ပြည်သူလူထုတရက်လုံးကဗုဒ္ဓဘာသာနဲ့မွတ်စလင်တိုင်းဝိုင်းကြားအကြမ်းဖက်မှုတွေကိုဆန့်ကျင်ပြီးမတူကွဲပြားတဲ့လူမျိုးစုတွေကြားနားလည်မှုအပြန်အလှန်လေးစားမှုတရားမျှတမှုနဲ့ငြိမ်းချမ်းစွာအတူရှင်ထွဲနေထိုင်ရေးကိုရှေ့ရှုကြပါရန်လည်းအဲ့ဒီကြေညာချက်မှာဖော်ပြထားပါတယ်မြန်မာအစိုးရရဲ့ပြောခွင့်ရသူပြန်ကြားရေးဒုဝန်ကြီးဦးရဲထွတ်ကတော့ပြည်ထရေးဌာနနဲ့ဒေသခံရဲတပ်ဖွဲ့အကြီးကဲတို့နဲ့ဆက်သွယ်ပြီးဒီသတင်းနဲ့ပတ်သက်ပြီးမေးမြန်းရမှာမဟုတ်မှန်တဲ့အကြောင်းတောက်ကြနေကကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာတုံ့ပြန်ထားပါတယ်ရှင်။